ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီတပ်ဖွဲ့လုံခြုံရေးကင်းစခန်းတစ်ခုကိုဟာခါမြို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကမေလ3ရက်တနင်္လာနေ့ညပိုင်းကဒုတိယမြောက်နေ့အဖြစ်တိုက်ခိုက်ခဲ့ပါတယ်။ဖမ်းဆီးဆန္ဒပြသူတွေကိုပြန်လွတ်ပေးဖို့အပအဝင်ဒေသခံတွေရဲ့တောင်းဆိုမှုကိုစစ်တပ်ဖက်ကမလိုက်ရောလို့အခုလိုတိုက်ခိုက်တာလို့ကာကွယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။ဒီလိုတိုက်ခိုက်မှုတွေကြောင့်ဒေသခံတွေစိုးရိမ်နေကြတဲ့အခြေအနေကိုတော့ဒီလိုတင်းတောင်းနဲ့ကိုအင်ကပြောပြပါမယ်ခင်ဗျာ။
ဟာကံမျိုးမှာစိတ်အနာသိမ့်မှုစန့်ကျင်သူတွေကိုစစ်တပ်ကဖမ်းဆီးခဲ့ပြီးနောက်အဲ့ဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့ပါဝင်အချက်ဆက်တစ်ချက်ကိုဒေသခံပြည်သူ့ကာကွယ်ရေးဖွဲ့ကတောင်းဆိုထားပါတယ်။ဒီအချက်တွေကိုစစ်တပ်ဘက်ကမလိုက်လျောလို့ဆိုပြီးဟာကံမျိုး6လမ်းစုံမှာရှိတဲ့စစ်တပ်လုံခြုံရေးကင်းစခန်းကိုလက်လုံကနပ်တွေကန်ဆောင်ထားတဲ့အဲ့ဒီဖွဲ့ကတနင်္လာနေ့ညကထပ်မံတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဟာကံပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတွေကအခုလိုပြောပါတယ်။
ကျွန်တော်ဒီညနေ 7:30 ဝန်းကျင်မှာဟောမှာကျွန်တော်တို့ဒီစာစာစီရဲ့ဖက်တွေကဒီအကြံဖက်ဆက်စစ်ကောင်စီရဲ့သူတို့ခတ်ထားတဲ့နေရာပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ကြားပြီးတာဘာလို့လဲဆိုတော့ကျွန်တော်တို့အညာ statement ထောက်ထားသလိုဆက်တစ်ချက်ကျွန်တော်တို့ထောက်ထားတာရှိတယ်ဒီသူတွေနှိမ့်ဆက်တာတော့ငွေပန်းနဲ့ဆက်တာပေါ့နော်ပြီးတော့ပန်းစီရာမျိုးပြီးတော့ဒီသူတွေငွေရစ်တောင်းတာတွေမလောက်ဖို့ကျွန်တော်တို့အသိပေးထားတယ်အဲ့ဒီဟာကိုစစ်တပ်ကမလိုက်နိုင်ဘူးတော့ကျွန်တော်တို့ချင်းချောင်းမှဖြစ်တော်မယ်ဆိုပြီးတော့ကျွန်တော်တို့သွားဖြစ်တာကျွန်တော်တို့ကလက်တွေ့ပုံနဲ့ဒီအထူးကြီးတဲ့အခြေအနေနဲ့ကျွန်တော်တို့ခြားတယ်သူတို့ဖက်ကရေရောက်ကြသွားတယ်ဒီရေရောက်တော်ဟိုတန်ရာရသွားတယ်ဟိုဖက်က
စစ်တပ်လုံခြုံရေးကင်းစခန်းပေါ်စကတ်မှုအတွင်းစစ်တပ်က၄ဦးကြဆုံးပြီး၁၀ဦးထိခိုက်တယ်လို့ဟာခါဂျီတုကာကွယ်ရေးစစ်တပ်ကပြောပြီးမဲ့ VOA အနေနဲ့တိကျအသိမပြုနိုင်ပါဘူးပြခတ်တက်တမှုတွေကြောင့်ဒေသခံတွေဘက်ကလည်းထိတ်လန့်နေကြပါတယ
်။စက်တနာကြီးကြော်ကြော်လောက်ထမှာဒင်းပုတ်ကွေးတိုင်းနဲ့တနက်တိုင်းရဲ့အဲ့ဒါပဲကြားတာ။ဒီမှာခင်းတွေနဲ့ဆိုတော့ဒင်းလျှောက်တာပေါ့။အကြာကြီးမှအင်အောက်ချက်ကိုပြည်ပြီးမှပဲ။ဒီနေ့ရှိနေလို့မှတ်ထားတာကျွန်တော်တို့
ပတ်ဆိုင်မှုဖြစ်တဲ့6လမ်းစုံကဟာကားကနေချင်းမြင့်နဲ့ဖလန်းဘက်၊စကိုင်းတိုင်းကလေးမြို့ဘက်ကိုသွားတဲ့လမ်းစုံတစ်ခုရှိပြီးအဲ့ဒီနေရာမှာစစ်တပ်ကနေလုံခြုံရေးယူထားတာပါ။မေလ၂ရက်နေ့ညပိုင်းမှာလည်းဟာကမျိုးကျောဖို့စစ်ကောင်စီဂိတ်စခန်းတစ်ခုကိုဟာကပြည်သူ့ကာကွယ်ရေးတပ်ဖက်ကပြစ်ခတ်တိုက်ခိုက်ရမှာစစ်တပ်ဖက်က၄ဦးထိခိုက်ကြဆုံးတယ်လို့ဒေသခံကာကွယ်ရေးဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်တွေကိုဒေသခံကာကွယ်ရေးတပ်တွေကတိုက်ခိုက်ခဲ့ကြပါတယ်။ကလေးမြို့တောင်ပိုင်းတင်သားကြီးရွာဘက်မှာစစ်ကောင်စီရဲ့ကားရန်တစ်ခုကိုပြစ်ခတ်တယ်လို့စစ်တပ်ဖက်ကလည်းပြန်ပြစ်ခတ်တဲ့အကြောင်းကလေး region defense association တပ်ဖွဲ့ဝင်တို့ကခုလိုပြောပါတယ
်။ဒီနေ့ပြစ်လို့လည်းဒီပြန်လာတာ။ဒီကဲမှုကတော့မသိဘူးကြီး။ပြစ်လို့ပြစ်ကြတာပဲ။ဒီပြန်ဆုံလာတာကွာခုကောင်ကလည်းများတယ်။ကားတစ်စီးစီးထမှာလည်းသူကပြစ်လို့ဆိုဒီပြန်လာတာ။နောက်ဆယ်လောက်ကြာကြတော့လည်းဆယ်လောက်ပြစ်လို့ရော။အတီတော့တွေတော့မသိဘူးကြီးနော်
။မလေးကလည်းကလေးမြို့နယ်ကလေးကန်းကုန်းလမ်းမပေါ်ကဆယ်တော်ကျေးရွာနေမှာစစ်ကောင်စီတပ်ဖွဲ့ကားတန်းတွေကိုကလေးမြို့လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တိုက်ခတ်ခဲ့ပါတယ်။အထူးထက်ကတော့မသိရပါဘူး။ချင်းမြင့်နဲ့မင်းတမျိုးဟာကားမျိုးနဲ့စကိုင်းတိုင်းဒေသကြီးကကလေးသမူးအပါဝင်မြို့နယ်တော်များများမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကလုံခြုံရေးတပ်တွေဘက်ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ဆွဲဆိုင်ပြီးပြန်လည်ခုခံလာကြတာဖြစ်ပါတယ်ခင်ဗျာ